နင်းညကမြောက်ဦးမြို့မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့သိရပါတယ်ရှင်အဲ့ဒါကဘယ်လိုအခြေအနေမျိုးတွေဖြစ်ပွားခဲ့ရလဲရှင
်အဓိကတော့ဒီပြစ်ခတ်မှုဖြစ်တဲ့အကြောင်းရင်းကတော့သူတို့ပြန်စီမံခန့်ခွဲမှုရုံးငယ်နော် WhatsApp service ရုံးငယ်အဲ့ဒီရုံးတွေကိုခုနကအချမ်းဖက်လူအုပ်တွေကရုံးနေပြီးဝင်ရောက်ပြီးတော့ရိုင်းနဲ့ဖျက်ဆီးတဲ့အတွက်အဲ့ဒါကိုတော့သူရဲကတားတာပေါ့တားတဲ့ခါမှလည်းသူရဲ့ဒီရုံးနေနေရဲ့ပုံစံတိုင်းပဲသောစီကနဲ့អော်တယ်ပြီးတော့ကျွန်တော်တို့မိုးပေါ်ထောင်ဖြစ်တယ်ဆိုတော့ဘာဒီဇိုင်းနဲ့ဖြစ်တယ်အဲနောက်တော့မှနောက်ဆုံးလူလူကမရဖက်နဲ့ပုံဆိုးလာပြီးတော့ည10နာရီ20လောက်မှလက်နက်ပါဝင်လူတွေအဆင့်တီရောက်လာပါတယ်အဲအဲကြောင့်ခုနကပြောတဲ့ဒီပြစ်ခတ်မှုတွေဒါဖြစ်ခဲ့တာပါဖြစ်ခဲ့တော့အဲ့မှာကျွန်တော်တို့9ယောက်တည်တယ်ဒါ12ယောက်12ယောက်တန်ရတာနောက်ဆုံးအခြေအနေကတော့လက်ရှိအခြေအနေမှာတော့အားလုံးကတော့ဟိုပုံမှန်အခြေအနေပဲရှိပါတယ်
ဒီပြည်내အစိုးရအဖွဲ့အနေနဲ့အဲ့ဒီကိစ္စကိုလက်တော်အနေနဲ့ဘယ်လိုဆောင်ရွက်နေပါသလဲရှင
့်ဒီစနေပတ်သက်လို့ကျွန်တော်တို့ကဆက်ပြီးတော့ဒါစုံစမ်းစစ်ဆေးမှုတွေဒါဆက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်ဥပဒေနဲ့ပဲဆက်ပြီးတော့ဒါပြည်ရှင်းသွားမှာဖြစ်ပါတယ်ဥပဒေနဲ့ဆက်တဲ့အရေးယူသွားမှာဖြစ်ပါတယ
်ဒီပြစ်ခတ်မှုမှာအသုံးပြုခဲ့တာကရဘာကြည်ပဲလားဆရာကြည်စံအစ်စ်တွေများပါဝင်ပါသေးလားရှင
့်ဒီအချက်မဲ့နေနေပိုစီချာရှိပါတယ်အချက်မဲ့နေနေပိုစီချာမှာပထမကျွန်တော်လော်စပီကာနဲ့ကျွန်တော်တို့ပြောတယ်လော်စပီကာနဲ့ပြင်ညာတယ်အဲအဲ့ဒါဆိုတော့ဆက်ရုံးနဲ့ဝင်ပြီးတော့တူရခါမှာရဘာဂျီဇာနဲ့ပြစ်တယ်ရဘာဂျီဇာနဲ့ပြစ်တော့လေဒါစစ်ဆက်ပြီးတော့တိုးလာပြီးတော့လက်နက်တွေဝင်လူရဲရဲတွေကလည်းလက်နက်ကိုဝင်လူရဲအဲရဲဆိုတော့ဒီရုံးဆိုတော့ခုနပြောရုံးဆောင်ရဲတော့ရှိတာပေါ့ဗျာဒီအဆောင်ရဲပေါ့ဒီအဆောင်ရဲတွေလက်နက်ကိုဝင်လူတွေအတွက်ဒါခုနပြောလို့ဒါပြစ်တာပါပြစ်တာလေဒါအနည်းဆုံးပြစ်တာပါသို့တော့လူအုပ်ကများတာဖြစ်တဲ့အတွက်ခုနပြောလို့မှန်ကုန်တာပြစ်ပ
ါမင်းညဖြစ်ခဲ့တာကအထီးကရုံးပုံစံမျိုးလို့ပြောလို့ရနိုင်မလားရှင
်အထီးကရုံးလို့ပြောလို့ရပါတယ်အချမ်းဖက်တဲ့ပုံစံရောက်သွားတယ်ပေါ့ပထမတော့ကတော့သူတို့မျိုးထဲမှာဒီဟော့တိုဘဲကိစ္စနဲ့ပတ်သက်ပြီးတော့သူတောင်းလောက်ကဆန္ဒချောက်ထည့်ကြတာပေါ့ဆန္ဒပွဲမလို့အောင်ဆိုတော့ညာလျှောက်လိနေနေအဲ့ရနေပြီးလူ၄000လောက်ကခွဲထွက်လာပြီးတော့ဒီသူ့ရုံးမှာလာပြီးတော့သူ့ရုံးမို့ထွေးထုတ်ရုံးပေါ့နော်ဒီစီမံခန့်ခွဲမှုကော်မတီရုံးမှာလာပြီးတော့လုတာအဲ့တော့ဒီဥစ္စာအကြောင်းပဲလေဒီမနေ့ကရုံးချိန်နောက်ပိုင်းဖြစ်တဲ့ရုံးဆိုတာလေညဆက်နိုင်ပြီးမှဆိုတော့ရုံးဆောင်တဲ့တာဝန်ကျတဲ့ဖွဲ့လောက်ပဲရှိမှာပေါ့ညဆိုတာအဲ့ပြီးတော့သူကအဲ့မှာရှိတဲ့ခရင်အုပ်ချုပ်မှုနေအိမ်တို့ပါလို့ဒီဥစ္စာတွေပါအကုန်လုံးကဂဲရင်နဲ့ပေါက်ပြီးတော့လူကနေပြီးတော့ဝင်ပြီးတော့လုတာအဲ့တော့ဒီဥစ္စာကျတော့အချမ်းဖက်တဲ့ဆင်မှာပါသွားပါလေအချမ်းဖက်တာပါ
ဟုတ်ဆရာဆရာပြောတဲ့အထက်မှာလေလက်နဲ့တွေပါဝင်လူတယ်လို့ပြောတယ်အဲ့ဒါကရောဘယ်နေရာကိုဝင်လူတာလဲရှင
်အဲ့ဒါရုံးပါဗျထွေးဟုတ်ရုံးပေါ့ခရိုင်ထွေးဟုတ်ရုံးခရိုင်စီမံခန့်ခွဲမှုကော်မတီရုံးတော့ကျွန်တော် WhatsApp service ရုံးကရှိတယ်ဗျာစုပေါင်းရုံးပေါ့
ဟုတ်ကဲ
့အဲ့ရုံးကခုနကပြောတော့ရဲအဖွဲ့ရှိပါလေဒါရုံးငှားဆောင်တဲ့ရဲတွေရှိပါအဲ့ဒါပုံမှန်ရှိတဲ့ဖွဲ့ရုံးအဲ့ဖွဲ့နဲ့ဖြစ်တာပါ
အော်ဒါဆိုအဲ့ရဲရှိရနေလက်နဲ့တွေဝင်လူတဲ့သဘောမျိုးဖြစ်တာပေါ့နော
်နောက်ဆုံးဆင်းရအဲ့ဆင်းကိုရောက်လာပါတယ်ဟုတ်တယ်လက်နဲ့ဝင်လူတဲ့ဆင်းရောက်လာပါဒါကြောင့်လို့ဖြစ်တာရဲလည်း20လောက်တန်ရရတယ်ရေဖွင့်လက်တန်ရပါတယ်
ဟုတ်ကဲ့ဆရာဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဗောနော်ဆရာတို့အရေးယူဆောင်ရွက်ဖို့အတွက်ရောဘယ်လိုတွေဆောင်ရွက်နေပါလဲရှင
်ဒီဥက္ကဋ္ဌနဲ့ပတ်သက်လို့ဒါတော့ဟိုတည်ငြိမ်အေးချမ်းမှုကိုထိခိုက်စေတဲ့ဒါကဒီဒါအကြမ်းဖက်မှုတစ်ခုပဲဒီဥက္ကဋ္ဌတော်မှန်အမြင်ကြည့်ရင်တော့လူတွေကတော့လူစုကိုခွဲတယ်ခေါ်ပြောပဲမလုပ်ရလို့လူတို့ဟိုဟုတ်တယ်ဆိုပြီးလို့ပြောတော့လည်းပဲတကယ်တမ်းတော့ဒီဥက္ကဋ္ဌဟိုဒါအကြမ်းဖက်တာပဲအဲ့တော့ဒီဥက္ကဋ္ဌတော့အကြမ်းဖက်တာနဲ့ပတ်သက်လို့တော့ကျွန်တော်ကတော့ဆက်ပြီးတော့ဒါဟိုပေါ်ထုတ်ပြီးတော့ပြောတဲ့အရေးယူမှုတွေကိုဒါဥပဒေနဲ့ညီတာဆက်လက်ဆောင်ရွက်သွားမှာဖြစ်ပါ
ဥဆောင်သူတွေအနေနဲ့ရောဆရာတို့ဘယ်သူတွေအနေနဲ့များသိထားပါလဲရှင
်။လောလောဆယ်တော့ကျွန်တော်တို့ပေါ်ထုတ်လို့မရသေးပါဘူးကြ။ဘယ်သူမှမရသေးပါဘူး။ဒါကျွန်တော်တို့ဒါစီစဉ်များစီစဉ်ပြီးတော့မှခုနလိုဥပဒေနဲ့ညီရေးယူသွားမှာဖြစ်ပါလေ
။ဟုတ်ကဲ့ပါဆရာ။ဟုတ်ကဲ့အခုလိုဖြစ်ကြပြီတော့ကျေးဇူးများတင်ပါတယ်ရှင်။